မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတနင်္လာနေ့ပိုင်းကြာလာပြီးတဲ့နောက်မတိမငြိမ်အခြေအနေတွေဆက်ဖြစ်နေတဲ့အပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီမှအဖွဲ့ဝင်နိုင်ငံတွေနဲ့အာဆီယံအလဲကျဥက္ကဋ္ဌတာဝန်ယူထားတဲ့ကမ္ဘောဒီးယားနိုင်ငံကနိုင်ငံသားရေးဝန်ကြီးတို့မနေ့ပြန်တောက်ကြနေတွေ့ဆုံဆွေးနွေးဖို့ရှိတယ်လို့တန်တပန်သတင်းအရင်းမြစ်တွေကပြောပါတယ်။တကပိတ်ကျင်းပမဲ့ဒီစီဝေးကိုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်နိုလင်းဟေဇာနဲ့အတူကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးပရတ်စခုံးတို့တက်ရောက်ကြမဲ့အကြောင်းတန်တမာသတင်းအရင်းမြစ်ကိုကိုကာပြီး AFP သတင်းမှာဖော်ပြထားပါတယ်။အခုလအစောပိုင်းတုန်းကကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်မြန်မာနိုင်ငံကိုတွားရောက်ပြီးမြန်မာစစ်ကောင်စီအကြီးအကဲနဲ့တွေ့ဆုံခဲ့တဲ့အငင်းပွားစရာဖြစ်ခဲ့တဲ့ခီးစဉ်နဲ့ပတ်သက်လို့ဝန်ကြီးပရတ်စခုံးကရှင်းလင်းတင်ပြလိမ့်မယ်လို့ယူဆရပါတယ်။စစ်တပ်ကအာဏာသိမ်းခြင်းကစလို့ဖမ်းဆီးထိန်းသိမ်းခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခြင်းမရှိခဲ့တဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ရဲ့မြန်မာခီးစဉ်ဟာစစ်ကောင်စီကိုတရားဝင်အောင်လုပ်ပေးဖို့ကြိုးစားတဲ့ခီးစဉ်ဆိုပြီးဝေဖန်သူတွေကထောက်ပြခဲ့ကြသလိုပြည်ရင်းပြည်ပလူခွင့်ရေးအဖွဲ့တွေကလည်းကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။မြန်မာနိုင်ငံရဲ့အကြတဲ့ကိုကူညီဖြည့်ရှင်းဖို့ကြိုးပမ်းရမှာအာဆီယံအဖွဲ့ဝင်နိုင်ငံတွေအကြားသဘောထားကွဲလွဲမှုတွေလည်းရှိနေပါတယ်။မြန်မာရေးကင်တွယ်ဖို့အချက်၅ချက်ပါဘုံသဘောတူညီချက်တရားကိုမြန်မာအပါအဝင်အရှိတောင်အာရှနိုင်ငံများအဖွဲ့အာဆီယံအဖွဲ့ဝင်တွေအကြားသဘောတူထားပေမဲ့လက်တွေ့အကောင့်ထဲပေါ်ဆောင်ရွက်မှုကတော့နှေးကွေးနေဆဲဖြစ်ပါတယ်။မနေ့ဇန်နဝါရီလ26ရက်နေ့ကကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့အွန်လိုင်းကတွေ့ဆုံဆွေးနွေးတာမှာတော့မြန်မာနိုင်ငံမှာလက်တလောရင်ဆိုင်နေရတဲ့ပဋိပက္ခတွေပြည်လဲရေးအတွက်တင်းမာမှုတွေလျှော့ချတာဆန္ဒမှုဆိုင်ရာအကူအညီတွေပေးခွင့်ပြုတာအလုံးပါဝင်တဲ့တွေ့ဆုံဆွေးနွေးမှုတွေပြုလုပ်တာတွေပါဝင်တဲ့အာဆီယံဘုံသဘောတူညီချက်၅ချက်ကိုအကောင့်ထဲပို့ဖို့အတွက်ကမ္ဘောဒီးယားဝန်ကြီးချုပ်ကတိုက်တွန်းခဲ့တယ်လို့ဆိုပါရခင်ဗျာ